2019ခုနှစ်ကစားခဲ့တဲ့ရခိုင်ပြည်ခေါက်ခဖြစ်စဉ်နဲ့ပတ်သက်လို့ထပ်မံစစ်ဆေးအတည်ပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကအခွင့်အဝင်၃ဦးပါစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းလိုက်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ပါတယ်။ဗိုလ်ချုပ်မြတ်ကျော်ဦးစီးတဲ့ဒီ၃ဦးပါအခွင့်ကိုခုံရုံးဆိုတဲ့အမည်တက်ထားပေမဲ့ဘလို့လုံပိုင်ခွင့်နဲ့ဘလောက်ကင်တွယ်ဆောင်ရွက်မလဲဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုတာမရှိဘူးလို့ဒါနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူတွေကိုလည်းဆက်တွယ်နေလို့မရခဲ့ပါဘူး။ဖြစ်စဉ်များအားစုံစမ်းစစ်ဆေးခဲ့သည့်စုံစမ်းစစ်ဆေးရေးအဖွဲ့၏အစီရင်ခံစာများအပေါ်စီဥပဒေချုပ်ယုံကလေးလာသုံးသပ်အကြံပြုတင်ပြချက်များအရ၎င်း Human Rights Watch အဖွဲ့ Amnesty International အဖွဲ့နှင့်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ Fact Finding Mission တို့၏ဆက်ဆွဲရေးသားဖော်ပြသောအစီရင်ခံစာများအပေါ်စီဥပဒေချုပ်ယုံကလေးလာသုံးသပ်အကြံပြုတင်ပြချက်များအရ၎င်းအစီအခံစာအတိအသီးရေးသားဖော်ပြချက်များကိုထပ်မံစစ်ဆေးအတိအပြုရန်လိုပါသည်လို့ဒီကနေ့မလ၁၈ရက်နေ့ကစတင်တဲ့ဒီစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့ရတဲ့ရည်ရွယ်ချက်ကိုဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကရောဒီစစ်တပ်ဘက်ကပါနိုင်ငံတကာသုံးနှုန်းနဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့အပြင်ရခိုင်မြောက်ပိုင်းကလူမွတ်စလင်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ခဲ့တဲ့ဆိုတဲ့စစ်ဆေးချက်တွေကိုလည်းအချင်းချင်းမရှိဘူးလို့ညှင်းဆန်ထားတာပါ။တချိန်တည်းမှာပဲဒီအဖြစ်အပျက်တွေနဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်တရားရုံးကိုလွှဲပြောင်းဖို့တိုက်တွန်းမှုတွေရှိနေပါတယ်။အခုမလအတွင်းမှာပဲ ICC ရှေ့နေချုပ်ဦးဆောင်တဲ့ပနမစုံစမ်းစစ်ဆေးရေးအဖွဲ့ဟာရိန်းဂျာအရင်းနဲ့ပတ်သက်လို့အမှုတည်ဆောက်နိုင်ဖို့မက်ကလန်ဂေ့ချ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့လက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုရိန်းဂျာဒုက္ခသည်တွေမောင်းထုတ်ခဲ့တယ်ဆိုတဲ့အနေနဲ့မြန်မာစီရင်ပိုင်ခွင့်အာဏာယူနိုင်ဖို့အတွက် ICC ဘက်ကလည်းနီးလန်းရှာဖွေနေပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ကိုယ်စားလှယ်ကတော့ဒီအခုရင်းနဲ့ပတ်သက်လို့ ICC ကိုလွှဲပြောင်းနိုင်ခြင်းမရှိရင်တခြားနိုင်ငံတကာခုံရုံးအသစ်ဖွဲ့ပြီးအရေးယူဖို့တိုက်တွန်းနေပါတယ်။